ထိုင်းနိုင်ငံဖက်ဘူရီခရိုင်ကင်ကရချန်တဘာဝတစ်တော်ကျိုးဝိုင်းတစ်တော်ထဲမှာအမဲသွားလိုက်တဲ့အတွက်ကရင်သားဖာနှစ်ယောက်အဖမ်းခံလိုက်ရပါတယ်။ဖမ်းခံရသူတွေဟာဒေသခံကရင်တိုင်းရင်းသားတွေဖြစ်ပေမဲ့လို့သူတို့ဟာထိုင်းနိုင်ငံကထုတ်ပြန်ထားတဲ့တော်ရိုင်းတိရစ္ဆာန်တွေကိုကာကွယ်တဲ့ဥပဒေကိုသူတို့အနေနဲ့လိုက်နာရမှာဖြစ်တယ်လို့တစ်တော်အာဏာပိုင်တွေကဆိုပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းအပြည့်အစုံပေးပို့ထားပါတယ်
။ကင်ကရာကျန်တစ်တော်ကျိုးဝိုင်းအတွင်းမှာနိုဝင်ဘာလ18ရက်နေ့ကကရင်အမျိုးသားနှစ်ဦးဟာရှားပါတောင်စိတ်တွေကိုပစ်ခတ်ခဲ့လို့တစ်တော်အရာရှိတွေကဖမ်းဆီးခဲ့ရမှာအမဲဖြတ်ထားတဲ့တောင်စိတ်အသေးနဲ့တောပုံးသက်နဲ့နှစ်လက်ကိုထားခဲ့ပြီးတရားခံနေဖြစ်တဲ့ကရင်သားဖားဟာထွက်ပြေးသွားခဲ့ကြပါတယ်။ဟန်ဆုတ်နဲ့နှုတ်ပဒုံတို့နှစ်ဦးဟာတောင်စိတ်တွေပြစ်ခတ်မှုနဲ့ကန်ကြရန်တစ်တော်ဦးစီးဌာနရဲ့တိုင်တန်းချက်အရသူတို့နှစ်ဦးကိုဖမ်းဝရမ်းထုတ်ခဲ့ပြီးသူတို့နေထိုင်နေတဲ့ဘန်းပုံကျေးရွာကိုလည်းနိုဝင်ဘာလ18ရက်နေ့ကတည်းကအာဏာပိုင်တွေကရှာဖွေနေခဲ့ကြတာပါ။ကျေးရွာတကြီးတွေနဲ့နေပြည်တော်အာဏာပိုင်တွေရဲ့ဖိအားပေးမှုတွေကြောင့်တရားခံနှစ်ဦးဟာရဲစခန်းမှာနိုဝင်ဘာလ22ရက်နေ့ကမှလာရောက်အဖမ်းခံခဲ့ကြပါတယ်။နိုဝင်ဘာလ23ရက်နေ့ကတော့အမျိုးသားတစ်တော်အရာရှိကသတင်းစာရှင်းလင်းပွဲလုပ်ခဲ့ရမှာ
ส่วนสอบสวนนะครับหาผู้ทําผิดเนี่ยมันก็มีลักษณะของประจักษ์พยานในพื้นที่ก็คือผู้จับกุมเนี่ยนะครับมองเห็นในระยะ
အခင်းဖြစ်ပွားတဲ့နေရာကနေတရားခံနေကဖက်ပြေးသွားတော့တတိကံတနက်တည်းနဲ့ပစ်ထားခဲ့တဲ့ဒေါကောင်တွေကြံခဲ့တယ်။မျက်မြင်တတ်တည်တွေနဲ့သူတို့နှစ်ယောက်ကိုလည်းဖမ်းဝရမ်းထုတ်ခဲ့တာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်။သူတို့ကတော့အဲ့ဒီနေရာတဝိုက်ကကြေးရွာသားတွေဖြစ်တဲ့အကြောင်းနဲ့ထိုင်းနိုင်ငံရဲ့တရားဥပဒေကိုတော့သူတို့လိုက်နာရပါမယ်။တောတောင်တွေထဲမှာရှားပါလာပြီးဖြစ်တဲ့တိရိစ္ဆာန်တွေကိုမပစ်ခတ်ဖို့တားဆီးထားတဲ့နေရာတွေကနေဒေါကောင်တွေကိုပစ်ခတ်တာဖမ်းဆီးတာကုန်ကူးတာတွေကိုလုပ်လို့မရပါဘူး။ရှားပါတော်တရိတ်ဆန်တွေဟာတဖြည်းဖြည်းနဲ့မျိုးတွန်းလာတဲ့အတွက်ကာကွယ်တဲ့ဥပဒေကိုထုတ်ထားတာဖြစ်လို့သူတို့လိုက်နိုင်ရမှာဖြစ်ပါတယ်ဆိုပြီးပြောဆိုသွားတာပါ။တရားခံနှစ်ဦးကိုတော့ထိုင်းရဲကြုံနဲ့အဖွဲ့ကလာရောက်စစ်ဆေးခဲ့ပါတယ်။ထိုင်းနိုင်ငံထဲမှာအခုလိုမျိုးရှားပါတော်ရင်းတတော်ဝါတွေကိုမွေးမြူတာ၊ဖမ်းဆီးရောင်းချတာ၊ပြစ်ခတ်တာတွေကိုတားမြစ်ထားပြီး1989ခုနှစ်တော်ရင်းတတော်ဝါတွေကိုဘေးမဲ့ပေးထားတဲ့အမျိုးသားတတော်ကျိုးဝိုင်းတွေမှာအမဲလိုက်သူတွေကိုထိရောက်တဲ့ဥပဒေနဲ့အရေးယူဖို့သဘာဝတောတောင်တွေကိုတန်ဖိုးထားတဲ့ထိုင်းပြည်ကြီးဘူမိဘောကိုယ်တိုင်လက်မှတ်ရေးထိုးပြီးအတည်ပြုထုတ်ပြန်ထားတာဖြစ်ပါတယ်။အခုလိုမျိုးတောင်စိတ်ပြစ်ခတ်တာဟာထောင်ဒဏ်5နှစ်နဲ့ဒဏ်ငွေ5000လောက်ထိပြစ်ဒဏ်ချမှတ်ခံရနိုင်ပါတယ်။2018ခုနှစ်ဖေဖော်ဝါရီလတုန်းကလည်းအီတလီယန်ထိုင်းကုမ္ပဏီကတန်းကျွယ်တထေးကြီးပရင်ချိုင်းနဲ့အပေါင်းပါတွေဟာလည်းနလီစွမ်တတော်ကျဝိုင်းအတွင်းမှာစစ်တပ်နဲ့တောဝက်တွေကိုပြစ်ခတ်ဖမ်းဆီးမှုနဲ့ဖမ်းဆီးခံခဲ့ရပါတယ်။အဲ့ဒီအဖမ်းခံရတော့ကလည်းကရင်တိုင်းရင်းသားတွေပါဝင်ပါတယ်ရှင်။